Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ် January လ27ရက်စနေနေ့ညနေခင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုနားလောင်နေအတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတဖြစ်တဲ့ကျန်းသစ္စာကြီးဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုပ်သမားတွေအတွက်ဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ဟာဒီနေ့မှာတော့ရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။အီတလီနိုင်ငံအမြောက်ပိုင်းမှာတော့ကျောင်းသားတွေတင်ဆောင်လာတဲ့ဘတ်စကားတစ်စင်းမီးလောင်ခဲ့တာကြောင့်16ယောက်သေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြအောင်ပါကစစ်ပွဲအမြန်ဆုံးရပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အားလုံးပါဝင်တဲ့နိုင်ငံရေးအရာတွေးဆွန်းဆွေးနွေးမှုတွေဖန်တီးပေးပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဲကျွန်တော်ပြောချင်တာကတော့လေရင်းချင်ရီကိုပြီးဆောက်ချင်ရင်တစ်ဖက်နဲ့တစ်ဖက်အမြင်ကြည်လင်မှုလိုတယ်။နော်မတင်ကမှုတွေဟိုယုံကြည်မှုတွေပြတ်ပုံမှုတွေပြတ်ပြတ်စီနိုင်တဲ့လုပ်ငန်းတွေတော့မလုပ်ပြခြင်းမို့
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားကောင်ဆောင်နိုင်ဟန်တာကခုလိုတိုက်တွန်းလိုက်တဲ့အကြောင်းကိုကြားခဲ့မှာပြည်စုံနာဆရာဖို့ရှိပါတယ်။ဒါပြင်ကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တက်လာချိန်မှာမြန်မာအမေရိကန်ဆက်ဆံရေးပိုကောင်းလာဖို့မျှော်လင့်တဲ့အကြောင်းစာရကိုအခုညနေခင်းမှာပြောပြပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ပြည်တော်စုရဲ့45ရောင်မြောက်သမ္မတဖြစ်တဲ့တောက်ကြနေကကျန်းသစ္စာချိန်ဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုပ်သမားတွေအတွက်ပထမဆုံးအဓိကဦးစားပေးလှုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။သမ္မတကျန်းသစ္စာချိန်ဆိုပွဲကိုတက်ရောက်လာကြတဲ့ Washington DC မြို့တော်အမျိုးသားရင်ပြင်ကလူသိန်းပေါင်းများစွာကိုသမ္မတထရမ့်ကအဲ့လိုပြောကြခဲ့တာပါဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးအနေနဲ့လှုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လှုပ်သွားမယ်လို့သမ္မတထရမ့်ကပြောပါတယ်အမေရိကန်လွှတ်တော်ရဲ့အနောက်ဘက်မျက်နှာစာမှာပြုလုပ်တဲ့ဒီသမ္မတကျန်းသစ္စာချိန်ဆိုပွဲအခမ်းအနားကိုလွှတ်တော်ခေါင်းဆောင်တွေအပြင်သမ္မတဟောင်းတွေဖြစ်တဲ့ဘရောက်အိုဘားမား Bill Clinton George W. Bush နဲ့ Jimmy Carter တို့လည်းတက်ရောက်ခဲ့ကြပါတယ်သမ္မတထရမ့်ကရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကပြောခဲ့သလိုပဲအမေရိကန်ပြည်သူတွေဟာအရင်အစိုးရအဆက်ဆက်ကသဘောတူညီခဲ့တဲ့စိုးရတဲ့ကုံတွေရေးသဘောတူညီချက်တွေရဲ့တန်တွေကိုခံစားခဲ့ရတာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ရဲ့လူမှုဒုက္ခတွေဒီနေရာဒီချိန်မှာရပ်တန့်သွားပြီဖြစ်ပြီးကုံတွေရေးအခွန်အတုပ်လူဝင်မှုနိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တိုင်းဟာအမေရိကန်ပြည်သူတွေနဲ့အလုပ်သမားတွေအကျိုးရှိဖို့အတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်တောက်ကြနေကကျန်းသစ္စာချိန်ဆိုပွဲကိုထောင်းထောင်းချီတဲ့လူတွေတက်ရောက်လာကြပါတယ်။ရုပ်မြင်သံကြားကတိုက်ရိုက်ထုတ်လင်းပြသတဲ့ကျန်းချိန်ပွဲကိုကမ္ဘာတစ်ဝှမ်းလုံးကလည်းစောင့်ကြည့်ခဲ့ကြတာပါ။ရုရှားနိုင်ငံကရုရှားအာမေဒီစေးအဖို့အစားစတိုးဆိုင်မှာတော့ထရမ့်ရဲ့ပုံကိုဘီလ်ဘော့ဒ်နဲ့ထောင်းထားပြီးတော့အမေရိကန်နိုင်ငံသားတွေအတွက်ဈေးလျှော့ရောင်းပေးပါတယ်။ထရမ့်လက်ထက်မှာရုရှားအမေရိကန်ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ထားသလိုစီးရီးယားအရေးနဲ့ပတ်သက်လို့တူးညီတဲ့သဘောထားတွေရဖို့မျှော်လင့်တယ်လို့ရုရှားပြည်သူစားသူကပြောပါတယ်။အိနေချင်းမက္ကဆီကိုကအထင်ကရပရိုစီဆိုမဂ္ဂဇင်းမှာတော့စစ်ပွဲလာပြီဆိုပြီးတော့ရေးပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့အိုဘားမားအစိုးရအတွက်ချီကျူးစရာတွေအများကြီးရှိတယ်လို့ဒေါ်နယ်ထရမ့်အောင်မြင်ပါစေကြောင်းလဲဆုတောင်းပါတယ်လို့ဆိုပါတယ်။နိုင်ဂျာနိုင်ငံသားတို့ကတော့မွတ်စလင်တွေအမေရိကန်နိုင်ငံထဲအဝင်ကန့်သတ်မယ်ဆိုတဲ့ထရမ့်ရဲ့ပြောစကားကအဓိကပြဿနာဖြစ်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်ကပြည်စားရှိနေတဲ့ဦးကတော့ထရမ့်ဟာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တဲ့ကြီးမားတဲ့စိန်ခေါ်မှုတချို့နဲ့ရင်ဆိုင်ရလိမ့်မယ်လို့ဆိုပါတယ်။ကဘူးကကြောင်းသားတို့ကတော့အမေရိကန်ကပေးနေတဲ့လုံခြုံရေးအကူအညီတွေထရမ့်လက်ထက်မှာဆုံးရှုံးသွားမှာကိုဆိုရင်နေတာပါအမေရိကန်သားပထမဆိုတဲ့ထရမ့်ရဲ့မူဝါဒကိုကြားနေရတယ်ဆိုတဲ့တောင်ကိုရီးယားနိုင်ငံသားတဦးကတော့ထရမ့်ရဲ့အစွန်းရောက်တဲ့စိတ်နေသဘောထားကြောင့်အနာဂတ်နိုင်ငံဆက်ဆံရေးအတွက်ဆိုရင်နေလို့ပြောပါတယ်ချီကာဂိုမှာခေါလုံနေတဲ့အသက်50အရွယ်မြောက်ကိုရီးယားကထွက်ပြေးလာသူတဦးကတော့ထရမ့်အစိုးရအနေနဲ့စီးပွားရေးဦးမော့လာအောင်လုပ်ပြီးပုံမကောင်းမွန်တဲ့ဘဝတွေရအောင်ဖန်တီးပေးဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားအပေါ်ပို့ပြီးတော့တင်ကြတဲ့တန်ခတ်ပိတ်ဆို့မှုတွေချထားတယ်လို့ပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံရဲ့45ရောက်မြောက်သမ္မတဖြစ်တဲ့ကျန်းသစ္စာချိန်ဆိုပြီးတိတ်မကြခင်တောက်ချာနေမှာပဲသူ့ရဲ့ပထမဆုံးသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အဲဒီမှာတော့သမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးဥပဒေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရဌာနတွေအနေနဲ့စည်းမျဉ်းစည်းကမ်းတွေကိုလျှော့ချဖို့ညွှန်ကြားထားပါတယ်။သမ္မတထရမ့်ကဒုသမ္မတမိုက်ပန်စ်အင်ပီရောအရာရှိချုပ်ရင်းစ်ပရီဗတ်စတိုနဲ့အတူတောက်ချာနေကအင်ပီရောကသူ့ရဲ့ရုံးခန်းမှာဒီအမိန့်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ ဒီမိန့်ကိုထုတ်ပြန်ရတာဟာသမရဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ပတ်သက်ပြီးတော့အကုန်ကျများနေတာတွေကိုရှော့ချဖို့ရည်ရဲတယ်လို့အင်ဂျီရောအမှုဆောင်အရာရှိချုပ်ကပြောပါတယ်သမရထရန့်ကတော့ရွေးကောက်ပွဲမဲဆွယ်စီဝင်ရေးကာလတလျှောက်လုံးမှာဒီကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုစန့်ကျင်လာခဲ့တယ်လို့ပဲဒီအစီအစဉ်ကိုဖျက်သိမ်းပြီးတော့အစားထိုးမယ်လို့လည်းအချိန်ချင်းအခါကကြုံဝါပြောဆိုနေတာဖြစ်ပါတယ်သမရရဲ့ဒီအမိန့်တွေဒီအမိန့်ထဲမှာဘာတွေပါတယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူးဒါအပြင်အမေရိကန်သမရထရန့်ဟာကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်နဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီတို့ကိုခန့်အပ်လော်တွေကိုလည်းတရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
ဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာကျင်းပပွဲအပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာသူ့ရဲ့မူဝါဒရေးရာကိုဆန့်ကျင်ကန့်ကွက်ဖို့နိုင်ငံတော်ဝန်ကထောင်ထောင်ချီတဲ့လူတွေဝါရှင်တန် DC ကလွတ်တော်အဆောက်အုံမှာစုဝေးကြဖို့ရှိပါတယ်။ Women March on Washington ဆိုတဲ့အမျိုးသမီးများခြိတက်ပွဲလှုပ်ရှားမှုစီစဉ်သူတွေကလည်းထောင်ထောင်ချီတဲ့လူတွေဒီကနေ့စနေနေ့မှာရောက်လာဖို့မျှော်မှန်းထားပါတယ်။ Washington DC မှာဒီကနေ့ဘတ်စ်ကားပေါင်း 18,000 ရန်နာခွင့်တောင်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာလူပေါင်း 300,000 နီးပါးဘတ်စ်ကားတွေနဲ့လာမယ်ဆိုတဲ့သဘောပါ။အလားတူစုဝေးပွဲတွေလန်ဒန်နဲ့နေအပါဝင်ကဘာတော်ကမြို့ကြီး20မှာကျင်းပဖို့လဲစီစဉ်ထားပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာတမရတရဲ့ပထမဆုံးနေ့မှာပဲသတင်းစကားပါလို့ရတယ်လို့ Women March လှုပ်ရှားမှုစီစဉ်သူတွေကပြောပါတယ်။ Trump လက်ထက်မှာချင်းချောက်ခံနေရတယ်ဆိုတော့လူမျိုးရင်းနဲ့ဂျာမန်တန်းတို့ညီမျှမှုရှိရေးလူတိုင်းတတ်နိုင်တဲ့ဂျာမန်ရေးဆောင်ရှားမှုရရှိရေးနဲ့ကိုယ်ဝန်ဖျက်ချခွင့်တွေကိုတောင်းဆိုသွားမယ်လို့ဆန္ဒပြသူတွေကပြောပါတယ်။ Women March လှုပ်ရှားမှုမှာအမျိုးသမီးများအပေါ်ကြမ်းဖက်မှုဆန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အလို့သမားတွေရဲ့အခွင့်အရေးကိုကကွယ်ရေးတွေပါဝင်တယ်လို့မတန်ဆွမ်းသူတွေရွှေပြောင်းနေထိုင်ကြသူတွေနဲ့လိန်တူချစ်သူတွေရဲ့အရေးကိစ္စတွေပါဝင်ပါတယ်ဒီကနေ့ဆန္ဒပြပွဲနဲ့အချိန်ကြိုက်ကဘာတဝမ်းလုံးမှာလူလူစုဝေးပွဲပေါင်း600ထက်မနည်းတပြိုင်တည်းကျင်းပဖို့စီစဉ်ထားပါတယ်စုဝေးဆန္ဒပြပွဲကိုလွတ်တော်အနည်းမနက်ပိုင်းမှာဟော်ပြောပွဲတွေဖျော်ဖြေရေးတွေနဲ့စတင်မှဖြစ်ပြီးတော့နေ့လယ်ပိုင်းမှာတော့သမ္မတအင်ဂျီရောကိုချီတက်လမ်းလျှောက်ကြမှာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတတာဝန်ယူဖို့ကျန်းသစ္စာကျင်းပပွဲကျင်းပနေချိန်မှာပဲဝါရှင်တန် DC မှာဆန္ဒပြသူတွေကစတိုးဆိုင်ပတင်းပေါက်တွေကိုရိုက်ခွဲကြသလိုကားတွေကိုမီးရှို့ပြီးတော့လုံခြုံရေးဂိတ်တွေကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြသူပေါင်း118ဦးကိုဖမ်းဆီးထားတယ်လို့ဝါရှင်တန်ရဲတပ်ဖွဲ့ကပြောပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာအစည်းအဝေးအမျိုးမျိုးနဲ့ဝါရှင်တန်ကိုတောက်ကြနေမှာရောက်ရှိခဲ့ကြတာပါ။တချို့ကစိုင်းမုတ်တွေကင်ဆောင်ပြီးငြင်းငြမ်းစွာဆန္ဒပြခဲ့ကြသလိုတချို့ကလည်းရဲတွေကိုဂဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ရဲဘက်ကလည်းမြေယူဘုံတွေလူတွေကိုကြက်တွေတေသွားစေတဲ့ဘုံတွေနဲ့ပြန်ပစ်ပါတယ်။ဖြစ်စဉ်တစ်ခုမှာတော့ကျန်းသစ္စာကျင်းစုပွဲလမ်းလျှောက်ချီတက်ရာနေရာနဲ့မနီးမဝေးမှာပဲဇိန်ခံမှန်လုံကားတစ်စင်းမီးတောင်ရာကနေမီးခိုးလုံးတွေတက်လာခဲ့ပါတယ်။အနောက်ရောင်မျက်နှာဖုံးတက်ထားတဲ့ဆန္ဒပြသူတွေဟာ Bank of America ဘဏ်နဲ့ McDonald စားတောက်ဆိုင်ကမန်မတင်းပေါက်တွေကိုရိုက်ခွဲခဲ့ကြသလိုအင်ဂျီရောအနီးကအမိုက်ပုံတွေကိုလည်းမီးရှို့ခဲ့ကြပါတယ်။ရုံတရုံရဲ့ဝင်ပေါက်နားကဆန္ဒပြသူ85ယောက်လောက်ကိုရာနဲ့ချီတဲ့ရဲတွေကငရုတ်ရည်နဲ့ပတ်ဖြန်းပြီးတော့လူစုခွဲဖို့ကြိုးစားခဲ့ပါတယ်။နောက်ဆုံးလူပေါင်းဒါဇင်နဲ့ချီဖမ်းဆီးခဲ့တဲ့နောက်မှာတော့အခြေအနေဟာငြိမ်သက်ခဲ့ပါတယ်။ဆန္ဒပြသူတော်များများမှာတန်တရင်တွေတူတွေကင်ဆောင်ထားတယ်လို့ဝါရှင်တန်ရဲဌာနကြားပြတ်အရာရှိချုပ်ပီတာနျူးဆမ်ကပြောပါတယ်ဆန္ဒပြသူတယောက်ကတော့ဥရောပအနောက်ချမ်းမှာလက်ရရင်ဖက်စစ်ဝါဒပေါ်ထွန်းလာသလိုအမေရိကန်မှာလည်းပေါ်လာနေပြီးတော့ဖက်စစ်ဝါဒကိုရောဒေါ်နယ်ထရမ့်ကိုရွေးကောက်ခဲ့တာကိုပါစန့်ကျင်ဖို့အခုလိုဆန္ဒပြတာလို့ပြောပါတယ်ရဲတွေဟာမျက်ရည်ဘုံတွေ6လမ်းနဲ့ဘုံတွေသုံးပြီးတော့ငရုတ်ရည်တွေပါဖြန်းပြီးလူစုခွဲခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရဲတွေကလူစုခွဲချိန်မှာကျေလောင်တဲ့ပေါက်ကွဲတဲ့အတုံများကိုကြားခဲ့ရပြီးတော့မိခိုးလုံးတွေလည်းပေါ်ပေါက်လာခဲ့ပါတယ်ခင်ဗျာ
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ပဋိပက္ခတွေပေါ်မှာသူ့အနေနဲ့စိုးရိမ်နေတဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီး Johnson ကပြောပါတယ်ဒါ့ပြင်သူ့အနေနဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကရခိုင်ရေးကင်တွယ်ဆောင်ရွက်နေတဲ့ပုံမှာနားလည်မှုရှိကြောင်းပြောကြားခဲ့တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးအေးလွင်က VOA ကိုပြောပါတယ် ပြည်နိုင်ငံသားဝန်ကြီးကြောင့်ဆရာမြန်မာနိုင်ငံကိုမနေ့တောက်ကြနေကရောက်ရှိလာခဲ့တာဖြစ်ပြီးတော့နေပြည်တော်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေနိုင်ငံတော်လုံခြုံရေးအကြံပေးဦးတောင်းထွန်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းမှာရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးတော့လူခွင့်ချိုးဖောက်မှုဆိုင်ရာစင်ခံတော်များပေါ်မှာစိုးရိမ်ပူပန်ပြီးတော့ဒီကိစ္စကိုနိုင်ငံကစံနှုန်းစံထားနဲ့အညီဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံမှာမီတင်းနေထိုင်ကြသူအားလုံးရဲ့အလုံးစုံရေးအတွက်ဗြိတိန်အစိုးရကကူညီဖို့ဆန္ဒရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံသားဝင်ကြီးကျော်ဆန္ဒဒီကနေ့မှာတော့ရန်ကုန်မြို့ပြအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရုံးကိုသွားပြီးတော့ဝင်ကြီးများရုံးကိုသွားရောက်လေ့လာခဲ့သလိုရန်ကုန်မြို့ထဲမှာလည်းလှည့်လည်ကြည့်ရှုခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသကစီးတစ်ခုမှာဒီကနေ့အင်အားပြင်းပုံးတလုံးပောက်ကွဲခဲ့တာကြောင့်လူ20ထဲမှနေသေဆုံးပြီးတော့40ကျော်ဒဏ်ရာရသွားပါတယ်။အာဖဂန်နစ္စတန်နယ်စပ်နာကကူမီယန်လူမျိုးစုတွေနေထိုင်ရာပရာချီနာအရပ်မှာဒီကနေ့မနေ့အစောပိုင်းကပောက်ကွဲခဲ့တာပါ။ကနအူးစစ်ဆေးမှုတွေအရာဈေးဝယ်သူတွေနဲ့စပြီးစီကားလာတဲ့အချိန်မှာအိတ်တွေထဲမှာဝက်ထားတဲ့ပုံးကိုအဝေးထင်းစနစ်နဲ့ဖောက်ခွဲခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြင်းထန်ဒဏ်ရာရထားသူအတော်များလာကြောင့်သေဆုံးသူအရေအတွက်တိုးလာနေတယ်လို့ကယ်ဆယ်ရေးသမားတွေနဲ့ဒေသခံလူတော်အမတ်ဆာဂျစ်ဟူစိန်တူရီကသတင်းထောက်တွေကိုပြောပါတယ်။တရားရထားသူတွေကိုဝေးလံခေါင်းဖျားတဲ့နေဆက်ကနေပက်ရှဝါပြည်နယ်ကဆေးရုံစီကိုပါကစ္စတန်စစ်ရဟရင်တွေနဲ့အကူအညီပို့ဆောင်ပေးပါရယ်အထက်ကမုန်းခွဲမှုလို့တာလီဘန်တို့ကပြောရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့လည်းတာလီဘန်တို့ကဆိုပါရယ
်ဣသိနိုင်ငံမြောက်ပိုင်းမှာကျောင်းသားတွေတင်ဆောင်လာတဲ့ဘတ်စကားတစ်စင်းမိလောင်ခဲ့တာကြောင့်ဘတ်စကားပေါ်မှာပါလာတဲ့လူငယ်ကျောင်းသား16ယောက်တည်ဆုံသွားတယ်လို့အီတလီသတင်းမီဒီယာတွေကစနေနေ့မှာပြောလိုက်ပါတယ်။ဟန်ဂရီနိုင်ငံကကျောင်းသားများစုကိုတင်ဆောင်လာတဲ့အိုက်ဘတ်စကားဟာတောက်ကြနေညတကောင်မတိုင်ခင်ဗရိုနာမြို့နားကတံတားအောက်ခြေတန်းကိုတိုက်မိပြီးတော့မိလောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကွေနန်နဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တိုင်းရင်းဒေသကစစ်ပွဲတွေရရေးအားထုတ်နေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရှမ်းမြောက်ဘက်မှာအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကဒီကနေ့မှဆက်ပြင်းထန်နေသေးပဲလို့ TNLA တောင်းတပ်ဖွဲ့ကပြောပါရယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဖော်ဆောင်လို့တဲ့ငင်းကြီးလုပ်ငန်းစဉ်ကိုအဟန္တာဖြစ်စေပြီးတော့စစ်ပွဲတွေကိုအများဆုံးရပ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့နိုင်ငံကြီးအရာတွေးဆောင်ဆွေးနွေးမှုတွေဖန်တီးပေးပါလို့တိုင်းရင်းသားခေါင်းဆောင်တအူဖြစ်တဲ့နိုင်ဟန်သားကတိုက်တွန်းလိုက်ပါရယ်။ဒီကြောင့်ပြည်စုံကိုမဆူမုံကဆက်ပြောပြပေးပါမယ်
။ဟုတ်ကဲ့ပါ။အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြန်မာတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကုတ်ခိုင်နမ်ဆန်နမ်ခတ်မြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံပုံမှုမိုင်းအကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ကုတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တယ်ကုတ်ခိုင်ကြီးရောကုတ်ခိုင်မြို့နယ်ဒီပန်ကူကြီးရောနဲ့ပန်လုံးကြီးရောကြားမှာမာတဘောတော့လေးပြင်းထန်တယ်မနေ့7နိုင်25လောက်ကနေစပါတယ်7နိုင်ကျော်တော်အထိအခုတောက်လျှောက်ဖြစ်တယ်ချိုးစိကတော့တော်နေရအနံ့တော်လေးများတယ်အဲ့မှာ2ရက်3ရက်ဆက်တိုက်တောက်လျှောက်တို့လက်နက်ကြီးတွေနဲ့ဖြစ်တယ်တောက်လျှောက်ဒီမန်တုံမဲကရောဒီလမ်းပြီးပြစ်တယ်ဒီနမ်ဆံမဲရောလမ်းပြစ်တယ်အထူးသဖြင့်ကတော့နမ်ဆံမျိုးအနောက်ချမ်းဘက်မှာအဲ့ဒီတမဥတီမှာပြစ်တယ်ကျွန်တော်လှရှားမှုဒီတမအကုန်လုံးတော်တော်များများတို့တတ်နေဖြတ်နေတယ်အာသူစီလည်းတောက်လျှောက်သူတို့ဒီတော်အတွင်းဖြစ်ပါသူတို့ဘုံလုံးလိုက်မှာသူစီဒီလိုက်တက်ခဲ့တယ
်ပြည်တွင်းငြိမ်းချမ်းရေးရနိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးဖော်ဆောင်နိုင်ဖို့ကြိုးစားနေပေမဲ့အခုလိုမျိုးတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အနေအထားအပေါ်ပြည်လည်နိုင်အောင်ညှိနှိုင်းစေချင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သာကအခုလိုပြောပါတယ
်အေးကျောပြောချင်တာတော့လေရင်းချမ်းရေးကိုပြီးဆောက်ချင်ရင်တစ်ဖက်နဲ့တစ်ဖက်အမြင်ကြည်လင်ဖို့လိုတယ်။နော်မတင်ကမှုတွေဟိုယုံကြည်မှုတွေပြတ်ပုံမှုပြီးတော့ပြပြစီနိုင်တဲ့လုပ်ငန်းတွေတော့မလုပ်ဆွေးခြင်းဘူး။အခုရှိနေတော့မှလေနော်ကျွန်တော်တို့မြင်တာကတော့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုလိုလားရင်လက်နက်ကင်တိုင်းသားဖွဲ့တွေအားလုံးပါဝင်ဖို့လိုတယ်။ဒါတစ်ချက်နော်။နောက်ပြီးတော့အဲ့ဒါလိုပါဝင်နိုင်ဖို့ဆိုတဲ့နေရာမှာလည်းအဲ့ဒီ27ရာစုပင်လုံးကိုဒီဒုတိယချိန်ပင်လုံးကိုပေါ့လေအဲ့မှာအားလုံးပါဝင်နိုင်ဖို့ပါဝင်တဲ့နေရာမှာလည်းအားလုံးကတန်းတူညီတူပေါ့တင်းပြီးတက်ပြီးသဘောမျိုးဖြစ်စေခြင်းနဲ့ဟိုမှာ KCA ကိုလည်းမမထူရသေးလို့ဆိုပြီးတော့မှဒါကတော့လိလာသူအနေနဲ့ပဲစသဖြင့်ပေါ့လေအဲ့ဒီလိုမျိုးထားမယ်ဆိုရင်တော့ဒါကဖြစ်နိုင်တဲ့အလားအလာမရှိဘူးလို့ကျွန်တော်မြင်တယ် ဆေးရဲတဲမှာနေတဲ့ရှမ်းမြောက်ဒေသနဲ့ကချင်ဘက်ဒီမှာတိုက်ပွဲကြောင့်အရသာတချို့ထိခိုက်သေးဆုံးမှုရှိတယ်လို့ထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရှောင်နေကြရပြီးဒေသခံအရသာတချို့မှာလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တဲ့ဆိုပြီးဖမ်းဆီးအရေးယူခံရမှုတွေရှိနေတာပါဒီလိုမျိုးအရသာတွေစစ်ဘေးဒဏ်သင့်နေရတဲ့အခြေအနေပေါ်နိုင်ငံသားကအခုလိုပြောပါတယ်အခုကလည်းက ပြောင်းလာအောင်တော့ရတော့နော်အဲစိတ်ပြောင်းလာဖိအပီးတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတလူမျိုးဒီညီညာရေးကိုတိဆောက်တဲ့နေရာမှာဖိအပီးတဲ့နီးမဲရတော့ဘယ်လိုမှစစ်မှန်တဲ့ညီညာရေးကိုဝယ်ရမယ်ဘူးလို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့နော်ကျွန်တော်တို့ကတော့အခုကျူးပန်းနေတာဆိုတဏ္ဍာန်လုံးပြစ်ခတ်ရဆဲရေးကနေပြီးတော့မှညီညာရေးကိုတိဆောက်ဖို့ဟိုတုံးလေးဖွဲ့လောက်ကိုခြံထားလိုက် ဲဒါဆိုတော့အသေးပဲမရှိဘူးလို့ကျွန်တော်အခုကြိုးပမ်းနေတာကတော့နိုင်ငံလုံးဖြစ်ခဲ့ရဲ့စည်ရည်နဲ့ငြိမ်းချမ်းရေးဆိုတော့သူတို့ကိုခြံထားရင်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကတော့ဘလို့မှမရနိုင်ဘူး
တိုက်ပွဲတွေကြာအခုလိုမျိုးအရသာတည်ဆုံမှုထိခိုက်ဒဏ်ရာရမှုတွေမှာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြန်အလှန်ဆွဆွဲမှုတွေရှိနေတဲ့အပေါ် TLN လေးပြောခွင့်ရကအခုလိုတုံ့ပြန်ပါတယ
်။အဓိကတော့လူထုကပူပြီးတည်တာပေါ့နော်။လူထုဒေသခံမိကြည့်လို့ရှိရင်အကုန်တည်တယ်။ဒီအရတာတွေဖားစီစစ်စစ်လာတော့ဒီမနေ့ကလည်းကျွန်တော်ဒီနမ်ခမ်ဆယ်လာနာမှာလည်းဒီဒီတုံးလေးလောက်ဝင်မှဝင်နောက်သွားတယ်။အဲ့လိုမျိုးတွေလည်းရှိတယ်။အခြားဆိုပြောရဒီလက်နက်ကြီးတွေနော်ဒီလေကြီးနေနဲ့ဟိုပစ်ခတ်တာလည်းရှိတယ်။
အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေပေါ်ပြည်လဲအောင်ညှိနှိုင်းနိုင်ဖို့မြန်မာစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးနေကြတယ်လို့တိုင်းရင်းသားလက်နက်ကိုင်အနေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အတွက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ယူဆွေးနွေးခဲ့ကြတယ်လို့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြနိုင်မှုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းရှေ့သတင်းပတ်ထဲတွေ့ဆုံကြဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်
။မဆီမွန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ကုလသမဂ္ဂထုကိုယ်စားလှယ်ရဟင်းလီရဲ့သတင်းစာရှင်းလင်းပွဲအကြောင်းတင်ဆက်ပေးပါမယ်။အခုတစ်ခေါက်ခရီးစဉ်မှာမြန်မာပြည်သူတွေရဲ့အကောင်းမြင်မျှော်လင့်ချက်တွေတဖြည်းဖြည်းပျောက်ဆုံးလာတာကိုတွေ့မြင်ရတာသူအနေနဲ့ရင်နာမိကြောင်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ထုကိုယ်စားလှယ်ရဟင်းလီကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတွေကိုစနေရက်ကြာလာရောက်စုံစမ်းလေ့လာတဲ့ခရီးစဉ်နဲ့ပတ်သက်ပြီးသူ့ရဲ့သတင်းစာရှင်းလင်းပွဲကိုမနေ့တောက်ကြနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။အပြည့်စုံကိုမှအင်ဂျင်နီယာကပြောပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကနေပြည်တော်ရှင်းလင်းရေးအတွက်မွတ်စလင်ရွာတွေကိုနှိမ်နင်းတာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေနဲ့တိုက်နေတာတွေကိုရဟီလီကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းဝေဖန်ထောက်ပြသွားပါတယ
် It would be particularly important for the security forces to
လုံခြုံရေးတပ်တွေအနေနဲ့ဥပဒေပေါင်းတွင်းကပဲအမြဲဆောင်ရွက်ပြီးလူအခွင့်အရေးကိုလေးစားလိုက်နာဖို့အထူးအရေးကြီးပါတယ်
မောင်းတော်ဒေသမှာလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့ငြင်းဆို့ထားပြီးဥပဒေနဲ့အညီနယ်မြေရှင်းလင်းရေးဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားတာပါ။ပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလကမောင်းတော်ဒေသနယ်စပ်ကင်းစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့တပ်ဖြတ်ခံခဲ့ရတယ်လို့လက်နက်တွေလည်းလူယူခံခဲ့ရပါတယ်။ဒီလိုအကြမ်းဖက်တိုက်ခိုက်တဲ့လုပ်ရက်ကိုသူ့အနေနဲ့ရှုံချပြီးတည်ဆုံးခဲ့ရတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းဖြစ်မိကြောင်းရဟီလီကပြောပါရယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ပြည်ထနာမှာအစိုးရကမှန်မှန်ကန်ကန်ဖြေရှင်းဆောင်ရွက်ဖို့လိုနေတယ်လို့အခုလိုသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ
်။ Desperate individuals take desperate actions.
ခမင်းနာကြီးသူတွေဟာရန်ကားတဲ့အပြုအမူတွေကိုပဲလုပ်ပါရယ်။အခုဖြစ်ရမှာရန်ကားတဲ့လုပ်ရတွေနဲ့ပတ်သက်ပြီးဘယ်နည်းနဲ့မှခွင်လွတ်လွတ်ရမှာမဟုတ်ပေမဲ့တကယ်လို့အစိုးရတဲ့ကသူတို့ရဲ့အခြေအနေနဲ့နစ်နာချက်တွေကိုစပြီးဖြေရှင်းပေးလိုက်မယ်လို့ဒေသခံတွေကခံစားလာရမယ်ဆိုရင်ဒါကိုအခွင့်ကောင်းယူမဲ့အစွန်းရောက်အင်အားစုတွေအနေနဲ့လွယ်လွယ်နဲ့အလုပ်ဖြစ်မှာမဟုတ်ဘူးလို့ဒီမှာယုံကြည်မိပါတယ်
။သူ့ရဲ့ခီးစဉ်တွင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့လည်းရဟီလီကတွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရဟီလီပြောသွားတာကတော့
pains me to see when talking
အခုခီးစဉ်တွင်တာမန်မြန်မာပြည်သူတွေနဲ့တွေ့ဆုံစကားပြောဆိုချိန်မှာသူတို့ခံစားနေရတာတွေကိုကြည့်ပြီးရင်နာမိပါတယ်။ရွေးကောက်ပွဲပြီးအစိုးရတစ်တက်လာတာတစ်နှစ်လောက်ကြာလာတဲ့အချိန်သူတို့ရဲ့အကောင်းဘက်ကတွေးတဲ့မျောလင့်ချက်တွေတဖြည်းဖြည်းမင်းမိန်နေတာကိုခံစားနေကြရတာပါ
။ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေပါဝင်ရခိုင်ပြည်နယ်မှာသူတွေ့ရှိခဲ့ရတဲ့အချက်လက်တွေနဲ့ပတ်သက်ပြီးရန်ဟီလီကဆွေးနွေးပြောဆိုခဲ့ပါတယ်။လာမယ့် match လမှာတော့အခုခီးစင်ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှရန်ဟီလီကအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်
။ Main Engine 9တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ American သမ္မတတဲ့ Donald Trump လက်ထက်မှာမြန်မာ American ဆက်ဆံရေးမျှော်လင့်ချက်အကြောင်းတင်ဆက်ပေးပါမယ်။မြန်မာ American ဆက်ဆံရေးဆက်လက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်ကြောင်းကို American ပြည်အောင်စုဆိုင်ရာမြန်မာသမ္မတကြီးဦးအောင်လင်းကပြောကြားလိုက်ပါတယ်။ American ပြည်အောင်စုရဲ့45ဦးမြောက်သမ္မတဖြစ်တဲ့ Donald Trump ရဲ့ကျန်းသက်စာကျင်းစုပွဲကိုတက်ရောက်ခဲ့တဲ့သမ္မတကြီးက VOA ကိုပြောကြားလိုက်တာပါ။တနင်္ဂနွေတန်တမန်ဆက်ဆံရေးအပြည့်အဝပြည်လည်ထူထောင်ပြီးတဲ့နောက်ပထမဆုံးမြန်မာသမ္မတတဦးအဖြစ်ဒီသမိုင်းဝင်ခန်းနာကိုဦးအောင်လင်းတက်ရောက်လာလဲဖြစ်ပါတယ်ဒီအကြောင်းဦးကျော်စံတာကဆက်သွယ်မေးမြန်းတဲ့အခါအသံမကြီးဦးအောင်လင်းကအခုလိုစပြောခဲ့ပါတယ
်ဟုတ်ပါတယ်ခင်ဗျာဦးကျော်စံတာဒီ45ဦးမြောက်အမေရိကန်သမ္မတရဲ့ကျန်းစစ်စာတင်ဆိုပွဲကိုဒီနေ့အမေရိကန်ပြည်ထောင်စုဝါရှင်တန်မှာရှိတဲ့ဒီလွှတ်တော်ဆောင်မှာလုပ်ခဲ့ပါတယ်သူတို့ကနိုင်ငံသားကကောင်းဆောင်တွေကိုတူးမှဖိတ်တာမရှိပါဘူးဒီမှာရှိတဲ့တန်ယုံနေရဲ့တန်ယုံအကြီးအကဲတွေကိုအဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်အနေနဲ့ပဲသူတို့သတ်မှတ်ပါတယ်သတ်မှတ်တဲ့အကြောင်းကျွန်တော်ဆိုလို့ရှိရင်မြန်မာနိုင်ငံအစိုးရကိုစားကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ခင်ဗျာ
ဒီအခမ်းအနားမှာပထမဆုံးမင်းကွန်ပြောတဲ့ပုဂ္ဂိုလ်ကဒီအခမ်းအနားဟာလူတူတယောက်ရဲ့နိုင်ငံရေးပါတီတစ်ခုရဲ့အောင်ပွဲကို celebrate အောင်ပွဲခံကျင်းပနေတာမဟုတ်ဘူးဒီမိုကရေစီစနစ်ရဲ့ထုံးစံအတိုင်းငြင်းချမ်းစွာအာဏာလွှဲပြောင်းနိုင်မှုကိုဂုဏ်ယူကျင်းပတဲ့အခမ်းအနားဖြစ်တယ်လို့ဆိုပါရယ်။သမကြီးအဲ့ဒီစနစ်ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲခင်ဗျာ
။အဲ့ဒီဟာကိုလည်းကျွန်တော်အနေနဲ့မြင်တွေ့ရပါပဲ။ဒီဥစ္စာကလည်းအရင်သမရဟောင်းနေတက်ရောက်တာရှိသလိုအခုနောက်ဆုံး44ချိန်မြောက်သမရဖြစ်တဲ့ဘရက်အိုဘားမားနဲ့သူ့ရဲ့ဇနီးလည်းတက်ရောက်တာဖြစ်တဲ့အတွက်ကြောင့်ဒါဆိုလို့ရှိရင်အရင်မတ်ခေါင်းဆောင်တွေကနေပြီးတော့အစဉ်အဆက်လက်ကမ်းလာခဲ့တဲ့ဒီစင်လာကိုအခုလဲဆက်လက်ပြီးတော့ထိန်းသိမ်းတယ်လို့ကျွန်တော်မြင်ပါတယ
်။ဒီကောက်ပွဲမဲဆွဲခြင်းကာလာရုံးကတော့တစ်ဖက်နဲ့တစ်ဖက်အတော်လေးကိုပြင်းပြင်းထန်ထန်ဒီတစ်ချိန်မှာအထူးဆန်းဆုံးတာနိမဲငဆပြောခဲ့ရလို့ဆိုရမှာပေါ့သမ္မတကြီး
။မှန်ပါတယ်။ဒါကတော့သူတို့နိုင်ငံရဲ့နိုင်ငံရဲ့သဘောအရသူတို့အနေနဲ့ဒီလိုမျိုးဟိုအခြေတင်ပြောရဲဆိုတဲ့ဟာကတော့သူတို့ဟိုရဲ့ရင်းကျက်မှုလည်းဖြစ်တယ်ကျွန်တော်တို့ကလည်းဒီရင်ကျိုးဖို့လည်းကျွန်တော်တို့နားလည်ထားပြီးဖြစ်ပါတယ
်ဆိုတော့ဒီပွဲမှာကတော့အိကိစားဟာအလုံးနှစ်ဖက်မေးဖြောက်ပြီးတော့ပြန်လဲစဉ်မြတ်နိုင်တဲ့အခြေအနေမျိုးပြန်လဲတည်ဆောက်နိုင်တယ်လို့ထင်ပါလားဒီသူ့ရဲ့မင်ကွန်းမှာတော့အရင်လူတွေဟာဘာမှမလုပ်ခဲ့ဘူးဆိုတဲ့ပုံစံမျိုးပြောတော့တာတွေ့တော့သံမကြီးပဲလို့သုံးသပ်လို့ပါအဲ့ချက်ကို
ဦးကျော်စံသာပြောတဲ့ဟာလည်းဖြစ်ရှိတယ်လို့သူအနေနဲ့သူကဒီမေကွန်ပြောနေတဲ့အချိန်မှာနိုင်ငံတနိုင်ငံမှာရှိတဲ့လူတူတရားလုံးကိုသူပြောတယ်ဖြစ်ပါတယ်လို့သူကပြောရတဲ့အတွက်ကြောင့်သူ့ရဲ့ဒီမေကွန်ရဲ့နှစ်တာကတော့အားလုံးကိုလည်းသူစေယုံညီညွတ်စေခြင်းနဲ့သူတို့ဆောင်တဲ့သဘောမျိုးနဲ့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆံမကြီးနောက်ထပ်ထူးခြားတဲ့အချက်ဘာတွေးမိပါလဲသူရဲ့မေကွန်မှာ
ထူးခြားတဲ့အချက်ကတော့ကျွန်တော်မြင်တာကတော့သူ့ရဲ့မေကွန်ရဲ့ဒီအဓိကအပိုင်းကတော့ပြည်တွင်းအတွက်သူပြောတာဖြစ်ပါတယ်ဒီပြည်တွင်းမှာရှိတဲ့သူတို့ဟိုသူ့ကိုထောက်ခံမဲ့ပေးခဲ့တဲ့လူတွေနောက်ပြီးတော့သူ့ကိုထောက်ခံမဲ့မပေးခဲ့တဲ့လူကိုလည်းသူကဆိုလို့ရှိရင်ဒီပြည်တွင်းကသူ့နိုင်ငံရဲ့အကျိုးပဲဦးစားပေးသူ့နိုင်ငံအလုပ်ကိုင်ဖန်တီးမဲ့နောက်ပြီးတော့သူ့နိုင်ငံပစ္စည်းကိုပဲဝယ်ကြပါသူ့နိုင်ငံရဲ့လုပ်ငန်းတွေကိုပဲတုံးကြပါဆိုတာပြောရတဲ့အတွက်ကြောင့်နိုင်ငံကပထမဆိုတဲ့ဟာတော့သူကထပ်လောင်းပြီးတော့ဒီပြုပြောခဲ့ပါတယ်။နောက်တစ်ခုကတော့ဗာလဲဆိုတဲ့ဟာသူပြောရတဲ့ဟာသူနဲ့နိုင်ငံတကာဆက်ဆံရေးတွေမှာလည်းလို့ရှိရင်နိုင်ငံများကိုလည်းသူခင်မင်ရင်းနှီးတဲ့ဆက်ဆံရေးကိုသူထူထောင်ခြင်းပါတယ်။နိုင်ငံတွေအတိုင်းတော့ကလည်းကိုယ့်ရဲ့အကျိုးစီးပွားကျိုးစားပေးတယ်ဆိုတာလည်းသူသိပါတယ်တဲ့။ဒါကြောင့်မို့သူ့အနေနဲ့အမေရိကန်ရဲ့ဒီစနစ်ကိုတော့ပြည်내နိုင်ငံတွေကိုတိုက်နာဖို့သူတော့တိုက်တွန်းသွားမှာဟုတ်ပါဘူးဆိုတဲ့ဟာကိုသူပြောရပါတယ်။အဲဒီပြောရတဲ့အထက်မှာတော့နိုင်ငံသားရေးနဲ့ပတ်သက်တဲ့ဟာကတော့နိုင်ငံမျိုးတော့သူအလုံးကိုခင်မရေးဘူးကိုသူချိုးဖောက်သွားမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့သတိလဲထားမိပါတယ်။မှတ်သားထားပါတယ
်။ဟုတ်ကဲ့အဲဒီတော့အမေရိကန်ဒီအစိုးရသစ်ဒေါ်နယ်ထရမ့်အစိုးရသစ်လက်ထက်မှာမြန်မာနဲ့ဆက်ဆံရေးအလားအလာလဲသံမကြီးနည်းနည်းခံမှန်းကြည့်ပါဦးခင်ဗျာ။ဘယ်လိုဖြစ်လာလဲ
။ဆက်ဆံရေးကတော့ သူ့အနေနဲ့နိုင်ငံများကိုသူကခင်မင်းရင်းနှီးမှုကိုသူပြသမယ်ခင်မင်းရင်းနှီးမှုကိုသူဟိုတိဆောက်သွားမယ်လို့ပြောတာဆိုလို့ရှိရင်ကျွန်တော်တို့ကြိုးစားပါတယ်ဒီလိုဒီဥစားလည်းကျွန်တော်တို့ရဲ့မူဝါဒလည်းဖြစ်နေတဲ့အတွက်ကြောင့်ဒီမူဝါဒနဲ့ကိုက်ညီတဲ့အတွက်ကြောင့်ဒီဥစားကိုတော့ကျွန်တော်တို့ထောက်ခံပါတယ်ဆက်လက်ပြီးတော့လည်းကျွန်တော်တို့နှစ်ဖက်အကောင့်တွေပေါ်သွားပါမယ်
တဲ့မကြီးဦးအောင်လင်းကိုဦးကျော်စန္ဒာကဆက်သွယ်မေးမြန်းထားတာပါတော်တာရှင်များရှင်ခုတစ်ခါမှာတော့ဒီနေ့စနေနေ့ညတိုင်းလိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှာသမ္မတတဲ့အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားတော်ရရှိတွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်တာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။
တော်တာရှင်များအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါရစေ။ VOA American သံညပဲမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24.25-50တိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရစေ။ဒီညပိုင်းစီစဉ်တွေမှာတော့သတင်းဆောင်မတွေအပြင်တိုက်လေလိုင်းစီစဉ်ကိုလည်းနားဆင်ကြမှာဖြစ်ပါရစေ။ဖီရီကနေစနေညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ငံကကြီးညာပေးပါမယ
်အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်နေတောက်ကြနေကကျန်းစစ်စာချိန်ဆခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလို့သမားတွေအတွက်ပထမဆုံးအဓိကဦးစားပေးထားပြီးတော့လှုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးအနေနဲ့လှုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လှုပ်သွားမှာဖြစ်တယ်လို့လည်းသမ္မတကျန်းသက်စာချိန်ဆိုပွဲကိုတက်ရောက်လာကြတဲ့ Washington DC မြို့တော်အမျိုးသားရင်မြင်မှာရှိတဲ့လူသိမ်းပေါင်းများစွာပုံကိုသမ္မတ Trump ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်ရဲ့အနောက်ဖက်မျက်နှာစာမှာပြုလုပ်တဲ့ဒီသမ္မတကျန်းသက်စာချိန်ဆိုပွဲအခမ်းအနားကိုလွှတ်တော်ခေါင်းဆောင်တွေအပြင်သမ္မတဟောင်းနေဖြစ်တဲ့ Barack Obama, Bill Clinton, George W. Bush နဲ့ Jimmy Carter တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒေါ်နယ်ထရမ့်သမ္မတကျန်းသက်စာချိန်ဆိုပွဲပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့သူ့ရဲ့မူဝါဒရေးရာကိုစန့်ကျင်ကန့်ကွက်ဖို့အတွက်နိုင်ငံတော်ဝန်ကထောင်ပေါင်းချီတဲ့လူတွေ Washington DC ကလွတ်တော်အဆောက်အုံရှိမှစုဝေးကြဖို့ရှိပါတယ် Women's March on Washington ဆိုတဲ့အမျိုးသမီးများချီတက်ပွဲလှုပ်ရှားမှုစီစဉ်သူတွေကလည်းထောင်ပေါင်းချီတဲ့လူတွေဒီနေ့စနေနေ့မှာရောက်လာဖို့မျှော်မှန်းထားပါတယ် Washington DC မှာဒီနေ့ဘတ်ကားပေါင်း 18,000 လောက်ရနာခွင့်တောင်းထားတယ်လို့လည်းတောင်ဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ပဋိပက္ခတွေပေါ်မှာစိုးရိမ်တဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါအပြင်သူ့အနေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကရခိုင်ရေးကင်တွယ်ဆောင်ရွက်နေတဲ့ပုံမှာနားလည်မှုရှိတယ်လို့လည်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
တင်ချင်းချုပ်ကိုကိုရနိုင်ငံကြီးညာပေးကြတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မာတင်ကာစီယက်စ်ဖြစ်ပါတယ်ဒီမှာအီတန်စင်ပါရှင် VOA American အသံညာဝိုင်းမြန်မာဘာသာစီစဉ်နေကိုညာ9:00-10:00လိုင်းဒိုမီတာ24-25-51တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါ့ကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.